ဦးသိန်းစိန်အစိုးရရဲ့ပထမရက်တရာကာလဆောင်ရွက်ချက်တွေအပေါ်ချီးကျူးလာတဲ့ဝေဖန်တာတွေပုံများနေတာတွေ့ရပါတယ်ခင်ဗျဒီပေါ်မှာသမရဦးသိန်းစိန်ရဲ့နိုင်ငံရေးအကြံပေးခေါင်းဆောင်အနေနဲ့ဘယ်လိုများတုံ့ပြန်ကြပါလဲခင်ဗျဟော
ဝေဖန်နေဆိုတော့လွယ်တာပေါ့ဗျာဘောလုံးပွဲလို့ပေါ့ဝန်ကံမှုဆိုတော့ဘယ်လွယ်မလဲဟုတ်တယ်မလားဟောကျွန်တော်တို့နှစ်ပေါင်း90လောက်ထိုင်ကျလာတဲ့ပြဿနာပေါင်းစုံနဲ့ခင်ချင်းကြီးကိုခုမှစပြင်ရတယ်ဆိုတော့ဒီလိုရကံရတဲ့လူကလည်းမြင့်ဆက်ဆရာမှာမဟုတ်ပဲဟုတ်တယ်မလားသူလည်းသူတတ်နိုင်တယ်လို့ဘယ်လောက်လုပ်နိုင်တယ်လုပ်နိုင်တယ်လို့လို့ပါမှာပေါ့ဗျာအဲ့လိုပဲမြင်ပါတယ
်လက်ရှိလုပ်နေတဲ့အပေါ်မှာပေါ့လေဦးသိန်းစိန်အစိုးရအဖွဲ့အနေနဲ့ကြုံတွေ့နေရတဲ့အဓိကစိန်ခေါ်မှုအခက်အခဲတွေကဘာတွေပါလဲခင်ဗျာ
စိန်ခေါ်မှုတွေကတော့အများကြီးရရုပ်ဆရာတွေကအများကြီးပဲဘာဖြစ်လို့လဲဆိုတော့ခင်းကျင်းတစ်ခုလုံးကိုပြောင်းရတာ哦ခင်းကျင်းတစ်ခုလုံးကိုပြောင်းရတယ်ရှိပြီးသားပြဿနာတွေအစ်စ်ပေါ်လာတဲ့ပြဿနာတွေဆိုတော့စင်ခေါ်မှုရတော့အများကြီးလိုပဲပြောမှာပေါ့နေရာတိုင်းမှာရှိနေတာပဲ
ဆရာတို့ဘက်ကကြည့်မယ်ဆိုရင်အစိုးရအနေနဲ့ပေါ့လေဒီရက်တရကာလအတွင်းမှာပေါ့နော်ထင်တာမြင်တာရှိတဲ့ပြုပြင်ပြောင်းလဲမှုတွေဘာတွေရှိခဲ့တယ်လို့မြင်ရပါလဲခင်ဗျာ
ထင်တာမြင်တာရှိတဲ့ပြုပြင်ပြောင်းလဲမှုဆိုတော့ရှင်းပါတယ်ဗျာဒီရင်တုန်းကအာဏာရှင်စနစ်ကိုဗျာအခုကတော့ဒီမိုကရေစီအင်စတီကျူရှင်းကဝင်လာပြီလေအဲ့တော့သူရဲ့အုပ်ချုပ်မှုစနစ်ရှိမယ်ဆက်တော့ဥဒေစနစ်ရှိမယ်တရားစီရင်မှုစနစ်ရှိမယ်အနာခွဲဝင်ပြီးတော့၃ခုကတိကျခွဲသွားပြီပေါ့ဗျာ separation of power ခေါ်တာပေါ့နော်ဆိုတော့အဲ့ဒီဥစ္စာကသင်္ကန်းမြန်မာရှိရဲ့ပြည်ပြင်ပြောင်းလဲမှုနံပါတ်၁ပေါ့နံပါတ်၂တော့အဲ့ဒီနေရာတွေကသူ့အလုပ်ကိုသူလုပ်ကြတယ်စပြီးတော့မှလုပ်တယ်ဆိုတော့တက်တည်လို့ပေါ့ဗျာဒါဆိုတော့ဟိုလက်ကြီးကြီးကြီးလို့ရှင်သူ့မှာပေါ့ပထမဆုံးတော့ဘာလုပ်ရလဲဆိုတော့ဒီတရားဟိုအဲသူကဘယ်တိုင်းကြီးကဘာလုပ်ပါလဲညာလုပ်ပါလဲရှင်ပြန်ဘာလုပ်ပါလဲစသဖြင့်အဲ့လိုမျိုးသွားတဲ့အနေအထားဆိုရက်တရားဆိုတော့အဲ့ဒီဒီတရားတဲ့အလုပ်ပဲရှိနေတာ哦ဆိုတော့ချက်ချင်းကြီးအောင်ဖွားပြီးတော့မှတကူကိုချက်ချင်းဝါးကနေပေါ်လာအောင်လုပ်ခွာတော့မဖြစ်နိုင်ဘူးဒါပေမဲ့လည်းအဲ့ထက်မှလုပ်လို့ရတဲ့အပိုင်းလေးတွေတော့သူတို့လုပ်လာတာတော့တွေ့တာပေါ့ဥပမာဖြစ်ဆိုရင်သွတ်တော်နဲ့ဒီကျန်တဲ့မီဒီယာတွေနဲ့အကုန်လုံးပြောကြတဲ့အချိန်မှာပါတဲ့ဥပမာပြည်စင်လာစာတွေပါတိုးပေးမယ်သမ္မတရဲ့ inauguration meeting ကိုမှလည်းပါတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်လည်းသူတိုးပေးလို့ရတယ်တိုးပေးလိုက်တာပေါ့နော်အဲ့လိုပဲကျန်တဲ့ဥစ္စာတော့ခုမှဒါကွင်းစပြီးတော့မှပြင်ရတာဆိုတော့ဥပမာကျင်းနံပါတ်မှုတစ်ချက်ရေးဆိုလို့ရှိရင်စပြီးတော့မှ the workshop တွေလုပ်တယ် action plan ပေါ့လုပ်ငန်းစီစဉ်တွေလုပ်တယ်ဖွဲ့စည်းတယ်စပြီးတော့မှလုပ်နေတယ်ပေါ့နော်အဲ့လိုပဲ media ဆိုလို့ရှိရင်လည်းတော်တော်များများရှုပ်ရှုပ်ပေါ်ပေါ်နဲ့ပြောနိုင်ဆိုနိုင်တယ်တစ်သက်လုံးကလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်က၄ဒံလောက်ပြောလို့ရှိရင်တော့မှဒုက္ခရောက်သွားနိုင်တဲ့ကိစ္စမျိုးတွေအခုအားလုံးကသုံးပြီးစလုံးနေနဲ့ပေါ်လာတာမျိုးတွေရှိတယ်အဲဒီတော့ပြောရင်တော့နည်းနည်းလေးပဲလို့ထင်ပေမဲ့လည်းစွှေ့တဲ့အရေးမှာတော့တော်တော်များများအရေးကြီးတဲ့ချက်တွေလို့ကျွန်တော်တို့ထင်တာပဲ
ဒီရက်တရအတွင်းမှာပဲပေါ့ဆရာရေနိုင်ငံကြီးအကျဉ်းသား90လောက်ပဲလွတ်ပေးခဲ့တာတွေဟာဦးသိန်းစိန်ရဲ့သမရမိန်ကွန်းကြောင့်ပေါ့လေအားတက်နေကြတဲ့ပြည်သူတွေရဲ့မျှော်လင့်ချက်တွေကိုရိုက်ချိုးဖျက်ဆီးလိုက်သလိုဖြစ်သွားခဲ့တယ်။တခါကချင်ပြည်နယ်မှာ KIO နဲ့စစ်ဖြစ်ပွားခဲ့တာတွေဟာအင်မတန်အကြီးတဲ့ရုပ်ဆိုးစရာတွေဖြစ်သွားခဲ့တယ်ဆိုတဲ့တုံ့ပြန်မှုတွေကိုရောသဘောတူပါလားခင်ဗျာ
။ဒီကတော့ချက်ချင်းကြီးကိုဒီနိုင်ငံကြီးအကျဉ်းသားဆိုတဲ့ပုံကိုယ်တွေပေါ့ဗျာ။အဲ့ဒီထဲမှာဆိုလို့ရှင်လည်းပဲလူမျိုးစုံပါတာပေါ့နော်။တကယ်ကိုသူတို့တို့ယုံကြည်ချက်နဲ့လုပ်ကြတယ်လားသူတို့တို့နည်းချပြီးတော့မှအထက်ရောက်သွားကြတယ်လို့ရှိတယ်။ချို့ကြတော့လည်းပဲစူပူအောင်နှုတ်ဆော်ရဲဒါမှမဟုတ်ရှင်လည်းပဲအကျန်းဖက်ကြတယ်ပေါ့နော်။အကျန်းဖက်တဲ့အုပ်စုတွေနဲ့ဆက်သွဲတဲ့အကျန်းဖက်ဖို့လုပ်တဲ့ထဲမှာပါတယ်။အဲ့လိုမျိုးတွေလည်းဝင်သွားတာတွေရှိတယ်။ဆိုတော့အကုန်လုံးကိုချင်းချင်းမရှိလို့ပြရမယ်ဆိုလို့ရှိရင်လည်းပဲဒီလိုနိုင်ငံဆက်ပြီးမှထူထောင်ကားသားချိန်မှလည်းကြောင်းဆန်သွားနိုင်တဲ့အနေအထားမျိုးရှိရဆိုရလည်းပဲသတိထားမှာပေါ့နော်တစ်ဖက်မှာလည်းပဲသမရကလူကြီးချမ်းသာခွင့်လုပ်ပိုင်ခွင့်ကိုထုတ်ပိုင်ထားနိုင်တယ်ဆိုပေမဲ့လည်းတစ်ဖက်မှာလည်းနိုင်ငံတည်ငြိမ်ရတဲ့သူ့ရဲ့တာဝန်ဖြစ်နေတာ哦အဲ့တော့ဒါကအပြင်ဘက်ကပရက်ရှာပေးတိုင်းလိုက်လို့နေရမယ်အနေအထားမျိုးမဟုတ်ဘူးလေသူ့ရဲ့လုပ်ငန်းထိုက်တဲ့လူတွေထိုက်တဲ့အနေအထားနဲ့ဒီစပြီးတော့မှဆန်းသက်ကြည့်တဲ့အနေအထားမျိုးပေါ့ဗျာနောက်တစ်ခုကတော့ကချင်ပြည်နယ်ဖြစ်တဲ့ဒေသကြတော့လည်းပဲဒါကတောင်းအများကြီးချက်ခဲတယ်ဗျရှုပ်ထွေးတယ်ရှုပ်ထွေးရဆိုတော့ဥစားနှစ်ဦးနှစ်ဖက်လုပ်ကြတဲ့အလုပ်တွေမှာတဦးတစ်ဖက်တည်းနဲ့လည်းလုပ်လို့ရတဲ့ဒေသမျိုးလည်းမဟုတ်ဘူးပေါ့ဗျာအပြင်ဘက်ကဘယောကတွေကလည်းရှိသေးတယ်ဗျာဆိုတော့ဒါတွေကတော့တော်တော်လေးရှုပ်ထွေးတယ်ဒါပေမဲ့တခုပြောလို့ရတာကတော့ဘာလဲဆိုတော့ဒီပြဿနာဖြစ်လာတယ်ဖြစ်လာတဲ့ပြဿနာကိုခင်းခင်းလေးလေးနဲ့ပဲစူးစမ်းပြီးမှဖြစ်ရှင်းတယ်ဒါဘယ်သူမှမငင်းနိုင်တဲ့အဖြစ်ပါပဲစိတ်ရင်အားသုံးပြီးတော့မှလုပ်ချင်ရွယ်တာပေါ့ဗျာအဲတော့ပြန်ပိုင်းနောက်ပိုင်းအတွက်မှာကိုယ်တော့မရှင်းပါအောင်လုပ်လို့ရတယ်ဘုရားများလည်းအဲ့လိုမျိုးပဲနဲ့တိုင်းမှာစီးလုံးညီညီဥတည်ပြီးတော့မှထင်းထင်းသိမ်းသိမ်းလုပ်တယ်လို့ကျွန်တော်တို့ကမြင်လာပါပဲ
။နောက်ကိစ္စတစ်ခုကတော့ NLD ကိစ္စပေါ့လေ။ NLD နဲ့ဒေါအောင်ဆန်းစုကြည်ကိုမြန်မာနိုင်ငံရေးလုပ်ငန်းစဉ်ထဲမှာအမြန်ဆုံးပါဝင်ခွင့်ပေးပြီးတော့အမျိုးသားပြန်လည်ပြည်မြေရေးရအောင်ဆောင်ရွက်ဖို့ဆိုပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာတပ်ဖွဲ့ဖွဲ့တောင်းဆိုတိုက်တွန်းနေတဲ့ကြားကပဲ NLD ကိုရောဒေါအောင်ဆန်းစုကြည်ကိုပါနိုင်ငံရေးမလုပ်ဖို့ချိန်ချောက်လာတာတွေတခါတရင်လာတွေကနေဝေဖန်တိုက်ခိုက်ရေးသားလာတာတွေပြန်လုပ်လာတာတွေ့ရပါတယ်။အဲ့ဒါကဘလို့သဘောပါလဲခင်ဗျာ။
အဲ့ဒါလည်းပဲစကားရကျွန်တော်တို့တွေ့တာတော့နိုင်ငံရေးမလုပ်ရဘူးဆိုပြီးတော့ပြည်တင်ထားတာမရှိပါဘူး။အဲ့တော့န ဒီကောက်ပွဲမှာလည်းပဲပါဝင်မှုဆိုပြီးတော့မှလမ်းဖွင့်ပေးထားတယ်ပြီးတော့ညာလည်းပဲပါတီကိုမှတ်ပုံမတင်တာလည်းပဲမှတ်ပုံမတင်တဲ့သူကြီးတာဝန်ပါပဲ အဲ့လိုမှတ်ပုံမတင်တဲ့အတွက်ကြောင့်မလို့ကျွန်တော်ကြီးမှာပါတဲ့အဖွဲ့အစည်းတွေကိုယ်တိုင်ကမကျေနပ်လို့ခွဲထွက်ပြီးတော့မှ NDS ဆိုပြီးတော့မှပါတီတက်ထောင်ပြီးတော့မှဝင်ရတယ်အဲ့ဝင်ရတဲ့လူတွေလည်းဒီပုံမှန်တိုင်းပဲလက်ခံထားလိုက်တယ်သူတို့လည်းပဲထိုက်တဲ့ရွေးကောက်ခံမှုတွေရှိတယ်အခုချိန်ထိလည်းတရားဝင်ပါတီဖြစ်တဲ့ဆိုရှယ်လုပ်ငန်းဆောင်ရွက်နေတယ်
ဆိုတော့ဒီတဲ့ကိုဒီအခြေခံဥပဒေနဲ့ဖွင့်ပြထားတဲ့ပုံနဲ့ဝင်လာခြင်းဝင်မလာခြင်းဆိုတာအစိုးရကပြင်ထားတာတော့မဟုတ်ဘူးလို့ထင်နေပြတယ်။ဒါကိုဝင်မလာတဲ့လူရဲ့တာဝန်မင်းဖြစ်နေမယ်လို့ပဲကျွန်တော်တို့ထင်တာပဲ။ဒီဦးသိန်းစိန်အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးသဘောထားနဲ့ပတ်သက်ပြီးတော့ဗောလေအများမရှင်းတာဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကိုထပ်မတွက်တော့ဘူးဆို
လောက်ရကံနဲ့ဘယ်တတိမှမဆိုပါနဲ့ဂိမ်းတစ်ခုကစားရဲဆိုလို့ရှိရင်ဒီဂိမ်းရဲ့ rule မှာဝင်ပြီးတော့ကစားလို့ကတော့ဘယ်လိုပဲလုပ်လို့ဒါအားလုံးကခွင့်ပြုမှာပါပဲစပီရဲဝင်ကြီးဌာနရဲ့ပြညာချက်ဖေးစာထဲမှာလည်းတွေ့တာတော့လူမှုရေးလုပ်ခြင်းနဲ့ဆိုလို့ရှိရင်လည်းလူမှုရေးရအတင်းဖွဲ့နဲ့မှတ်ပုံတင်ပြီးလုပ်ပါသူတို့လုပ်ပေးပါမယ်ဆိုတော့တကယ်လို့ပါတီဖြစ်နေပဲမှတ်ပုံတင်ပြီးတော့ပြန်ပြီးတော့ပါမယ်ဒီလူမှုရေးအဆုံးဖြတ်ကိုယူပြီးတော့မှရွေးကောက်ပွဲဝင်မယ်ဆိုလို့ရှိရင်လည်းဖွင့်ပေးမယ်ဆိုတော့တမန်ကြီးနေကုန်တယ်မှာလည်းပါပြီးသားပါဆိုတော့အဲ့တော့သူ့ပေါ်မှာပို့ပြီးတော့မူတည်ရင်းမယ်လို့ပဲကျွန်တော်ထင်ပါတယ
်အတိုက်ခံတွေဘက်ကရောနိုင်ငံတကာဘက်ကပါပေါ့လေအမျှော်လင့်ဆုံးသဘောထားဆန္ဒတစ်ခုကနိုင်ငံရေးအကျဉ်းသားတွေလွတ်ပြီးပေါ့ဗောဆရာတို့လက်အတိပါပဲဆိုတော့တမန်တော်ဦးသိန်းစင်ရဲ့ဒီပထမ၅နှစ်တက်တန်းကာလမှာရောဒီကိစ္စတွေကမျှော်လင့်စရာရှိပါလားခင်ဗျာ
ကျွန်တော်ထင်ပါတယ်ဒီကိစ္စတွေကသူကသူတော့နိုင်ငံရေးအခြေအနေတွေကတည်ငြိမ်သွားမယ်ဒီအနေထားအခင်းချင်းကိုအားလုံးကလည်းအသားကျလာပြီးတော့မှအားလုံးကလည်းလက်ခံလာကြမယ်ဆိုလို့ရှိရင်အဲ့ဒီအထက်မှာရှိနေတာအကြောင်းတည်းမရှိဘူးလို့ကျွန်တော်တော့ထင်တာပါပဲဒါကျွန်တော်ရဲ့ကိုယ်ပိုင်ထင်မြင်ချက်ပေါ့လေ
နောက်တစ်ခုကကျေဒီတရုတ်အစိုးရနဲ့ပတ်သက်နေတဲ့ကိစ္စတစ်ခုကဒီမြစ်ဆုံရေကတာစီမံကိန်းပေါ့တမျိုးသားလုံးအကျိုးစီးပွားနဲ့လည်းဆက်ဆက်နေတဲ့အရာဝတီမြေကြီးပြက်စီလို့ရှိရင်တနိုင်ငံလုံးဒုက္ခရောက်မယ်ဂိမ်းမယ်ဆိုပြီးတော့ထောက်ပြမှုတွေရှိပါတယ်ဆရာတို့အစိုးရအဖွဲ့အနေနဲ့ကောဒီကိစ္စပေါ်မှာဘလော့ဒီအလေးထားမှုရှိပါလားခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကသိမသိဘူးပေါ့ဗျာကျွန်တော်သိလည်းမလေ့လာဘူးပေါ့ဆိုတော့တို့တော်များလည်းပဲဒီဥစ္စာတော့ဆောက်တယ်ဆိုတော့အမြဲတမ်းအကောင်းပြောတဲ့လူနဲ့အကျက်ပြောတဲ့လူနဲ့နှစ်မျိုးရှိတာပါပဲဒီဥပဒေမှာရှိနေတဲ့မြေကွေ၃ခုရေကာတာနဲ့ပတ်သက်လည်းဒီလိုပဲပြောကြတာပေါ့နော်ဖြစ်လာရင်တော့အားလုံးဒုက္ခရောက်မှာတွေလည်းရှိနိုင်တာပါပဲတို့တော်များလည်းပဲဘာမှမဖြစ်ဘူးဆိုပြန်လို့ရှိရင်လည်းအားလုံးအများကြီးကျိုးရှိမှာတွေလည်းဖြစ်နိုင်တယ်ဆိုတော့တို့လည်းပဲဒါထိုက်တဲ့နဲ့တွဆမှုနဲ့လုပ်ခဲ့တယ်လို့ပဲထင်တာပဲကျွန်တော်တို့ကတော့စိတ်ကြီးပညာရှင်မဟုတ်တော့မသိဘူးပေါ့ဗျာ
ဆရာဦးကိုကိုလည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ